ျွန်တော်တို့ RFA လွတ်လပ်တဲ့အာရှအသံမြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေစကားဝိုင်းကိုအခုစပါတော့ခင်ဗျာကျွန်တော်ဒီအပတ်အတွက်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်များကတော့ပထမတူကတော့ဒေါ်နော်အုံးလှပါသူကမော်ပြည်မြို့နယ် NLD အဖွဲ့ဝင်ဖြစ်ပါတယ်ဒေါ်နော်အုံးလှရေကျွန်တော်တို့အတန်ကောင်းချားလားခင်ဗျာ
ဟုတ်ကဲ့ကျားပါတယ်ရှင
်ဟုတ်ကဲ့နောက်တူကတော့မိထီလာမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းမှုဒေါ်မြင့်မြင့်အေးပါဒေါ်မြင့်အေးကျမ်းပါပါလားခင်ဗျာ
ဟုတ်ကဲ့ရှင်ကျမ်းပါပါတယ
်ဟုတ်ကဲ့နောက်ဆုံးတူကတော့ဘကိုးမြို့နယ် NLD အဖွဲ့ဝင်ဒေါ်ခင်ညွတ်မှုပါဒေါ်ခင်ညွတ်မှုရေနေကောင်းရလားခင်ဗျာ
ဟုတ်ကဲ့ကောင်းပါတယ
်ဟုတ်ကဲ့ကျွန်တော်ဒီနေ့အဓိကထားပြီးဆွေးနွေးတင်ပြလိုတဲ့အကြောင်းအရာတော့လက်ရှိဒီ NLD အဖွဲ့ဝင်တွေဖြစ်ကြတဲ့အမျိုးသမီး၃ဦးရဲ့သူတို့ရောက်ရှိနေတဲ့နေရာဒေသတစ်ဝိုက်က NLD ရဲ့လှုပ်ရှားမှုတွေနောက်ပြီးလာမယ့်ရွက်ောက်ပွဲနဲ့ပတ်သက်လို့သူတို့ကဘယ်လိုမြင်ကြတယ်ဒါတွေပါပဲခင်ဗျာကဲဘယ်သူကစပြောလဲဒေါ်မြင့်အေးစပြောပါဦးခင်ဗျာခင်ဗျားတို့မိထီရာမျိုးနဲ့မှအချင်းနေဘယ်လိုရှိလဲခင်ဗျာ
ဟုတ်ကဲ့ရှင်ကျမတို့မိလံမြို့နယ်အနေနဲ့ကတော့25ရက်နေ့နေ့ကမြို့နယ်စီဝေးတရက်နေ့တိုင်းမှာခရိုင်စီဝေးဆိုပြီးပုံမှန်လှုပ်ရှားမှုရှိတယ်။ဒါပေမဲ့ NLD ရဲ့လို့စစ်စစ်မှန်မှန်အဖွဲ့ဝင်အနေနဲ့တင်းတင်းကျပ်ရပ်တည်တဲ့အင်အားတွေကတော့ညှော့နေလာတာအမှန်ပဲ။စီဝေးမှာလူတွေနေလာတာလည်းအမှန်ပဲ။အင်အားတွေညှော့နေနေပေမဲ့လည်းရှိတဲ့ NLD cell တွေကတော့တကယ်အမာခံအင်အားတရက်လို့ပြောလို့ရပါတယ်။ဘာလို့ပြောလို့ရလဲဆိုတော့ဒီထောင်ဝင်စားတွေလာတွေ့တဲ့သူတွေဆိုရင်တိန်နဲ့2ယောက်3ယောက်4ယောက်5ယောက်ထောင်ထောင်ကြတာတွေရှိတယ်။အကောင်လုံးပတ်ချက်ပတ်ကုန်အဲထောင်ဝင်စားတွေတွေ့ရတဲ့အခါမှာနေရာဒေသတိုင်းမှာ NLD တွေပဲကူညီတယ် NLD တွေပဲကူညီတယ်ဆိုတဲ့အတွက်ကြောင့်တမျိုးနယ်မှာ NLD တွေတယောက်နှစ်ယောက်ရှိရင်ကိုကျမတို့အင်အားတရက်ပဲအဲဒါကြောင့်ကျမတို့အင်အားတွေကဟိုပေါ့နော်ညော့နေနေပြီမဲ့လဲကျမတို့ခိုင်မာရက်တည်နေတယ်ဆိုတော့ပထမအဆုံးပြောလို့ပါတယ
်ဟုတ်ကဲ့ဒေါ်တော်အောင်လာရောဘလို့ရှိလဲခင်ဗျမော်ဘီမျိုးနယ်ဘက်မှာ
မော်ဘီမျိုးနယ်မှာတော့မြို့နယ်အစည်းအဝေးတွေတော့မလို့ဖြစ်တာတော့ကြာပြီဒါပေမဲ့လို့ဒီမြို့နယ်ဒီလက်ရှိအနေထားရတော့အစည်းအဝေးတွေမလုပ်ပြင်မဲ့လို့မြို့နယ်မှာလှုပ်သိမ်းလှုပ်ထိုက်တာတွေနောက်ပြီးအချင်းချင်းတွေ့ဆုံတာတွေကတော့ဟိုရှိကြပါတယ်ဟိုလွတ်တော်ကိုယ်စားလှယ်တော်ကမြို့နယ်စီးနောက်တော့လကောင်းပေါ့နော်ဒီအစည်းအဝေးတီးတန့်ကတော့သူတို့မလုပ်ဖြစ်ဘူးဘာလို့ဆိုအကြောင်းကအစည်းမြို့နယ်စီးဝေးကိုအရင်လုပ်ခဲ့တယ်ဒါပေမဲ့အကြောင်းအကြောင်းဆိုတာပေါ်နဲ့အောက်နဲ့ကနည်းခါလေးကြာရင်လည်းဟိုသဟစာတအမဖြစ်တဲ့အခါတွေကြတော့နောက်ပိုင်းကျတော့ဒါတွေသူတို့မလုပ်ဖြစ်တော့ဘူးနောက်ပိုင်းအခုကကျော်စီးဝိုင်းချင်းနေရစီးဝိုင်းကြီးကလည်းအကြက်တဲ့ဖြစ်တဲ့အချိန်ကြီးဖြစ်တဲ့အတွက်စီးပွားရေးလိုရတဲ့ခါကျတော့နိုင်ငံရေးကိုသူတို့စိတ်ထဲမှာရှိမိပဲလို့ဟိုလောလောဆယ်မှာစီးပွားရေးလုံးမနေရတဲ့ခါကျတော့လောလောဆယ်အနေထားကတော့မြို့နယ်မှာစီးပွားမလုပ်ဖြစ်ဘူးဒါပေမဲ့ဆုံမှုတွေကတော့ရှိကြပါတယ်အဲလက်ရှိအနေထားမှာတော့ဟိုဘာပဲပြောပေါ့နော်လက်ရှိလုပ်နေတဲ့လူတွေကဟိုကိုယ့်ရဲ့ရည်တည်ချက်ကိုတော့ကိုမမေ့ကြဘူးဆိုတာကျွန်မမြင်ရပါတယ်ရှင
်ဟုတ်ကဲ့ကဲအဲ့တော့ဘကိုးမြို့နယ်ဘက်ကရောဘယ်လိုရှိလဲဒေါက်ခင်ညွတ်မှုရေ
ဟုတ်ကဲ့ဘကိုးမြို့နယ်မြို့နယ်စည်းတွေကတော့သူတို့တွေ့ဆုံကောင်းတွေ့ဆုံမယ်ပေါ့နော်ဒါနဲ့ကျမတို့မသိရဘူးကျမအနေနဲ့အမြင်ကတော့မိတိလာတော်မိမိတို့လှုပ်တယ်လို့မျိုးပေါ့နော်အဲပါတီဝင်တွေကဒီလိုပဲကိုယ်ခွင့်ရေးကိုကိုတိုက်ကြမှာပါပဲတရားဝင်ပါတီတရားအနေနဲ့အငြင်းန်းစည်းဝေးဆိုတာမိတိလာလိုပဲလှုပ်တင်ပါတယ်မိတိလာလှုပ်တယ်လို့ဇီးကုန်းတော်ခင်ဝိုင်းတို့ကလည်းဟိုတလောလောက်တာကြလိုက်ပါတယ်အမှန်တော့ဒီလိုမျိုးတွေလောက်တယ်ဆိုလို့ရှိရင်မိတိလာလောက်တယ်ဆိုရင်မိတိလာရဲ့အတန်တွေကိုပဲကြားရမယ်ဇီးကုံးကလောက်တယ်ဆိုရင်ဇီးကုံးကအတန်တွေကိုပဲကြားရမယ်ကျမဖြစ်စေချင်တာတနိုင်ငံလုံးကမြို့နယ်တွေကဒီပါတီရဲ့ကိုပါတီရဲ့အခွင့်အရေးကိုကိုယ့်ဟာကိုလှုပ်ဆောင်သွားရမယ်ဒါမှတနိုင်ငံလုံးမှာရှိတဲ့ပြည်သူတွေရဲ့သဘောထားတွေကိုအထက်နဲ့အောင်ကြည်ကြည်လည်နားလည်ကြမှာဖြစ်တယ်ဒါကြောင့်မို့ကျမမြင်တာကတော့ကိုပါတီရဲ့အခွင့်အရေးကိုကိုယ်ကိုယ်တိုင်တိုက်ကြရမှာပါပဲကျမတို့ခေါင်းဆောင်လည်းပြောထားပါတယ်အားလုံးဟာကိုပါတီဝင်မှမဟုတ်ပါဘူးပြည်သူအားလုံးကလည်းကိုအခွင့်အရေးကိုတိုက်ကြရမယ်လို့ပြောခဲ့တာပဲဒါအမှန်ပါပဲ
ဟုတ်ကဲ့အဲ့တော့ဒေါ်ခင်ညွတ်မှုအခုပြောသွားတယ်မှာကျမတို့ခေါင်းဆောင်ဆိုတာဒေါ်ဆန်းစုကြည်ကိုညှို့တာလို့ကျွန်တော်သဘောပေါက်ပါတယ်ဟုတ်ကဲ့အဲ့တော့ဒေါ်ဆန်းစုကြည်ကတော့အခုဒီပါတီလုပ်ငန်းစဉ်တွေကိုလှုပ်ခွင့်မရဘူးပေါ့လေအဲ့တော့ဒေါ်ခင်ညွတ်မှုတို့အနေနဲ့လက်ရှိဒီ NLD ပါတီဘဟုနဲ့ဆက်သွယ်လှုပ်ရှားမှုတွေမှာရောဘယ်လိုများအခြေအနေတွေရှိလဲခင်ဗျာ
ဒီနပြောလို့ပေါ့နော်ကျမတို့ဆက်တယ်ဖို့ဆိုတာမျိုးနယ်စည်းတွေကဆက်တယ်ပေးမှကျမတို့ကကြော်ပြီးတော့ဘို့သွားပြီးတော့ကျမတို့ပြောလို့ရပါတယ်ဒါနဲ့ကျမတို့ကမကြော်လွန်ခြင်းဘူးဒါမှမဟုတ်ဘို့ဆက်တယ်ဖို့ဆိုတာလည်းမျိုးနယ်စည်းတွေကနေတစင်ကျမတို့ရဲ့ခံစားချက်တွေဟိုသဘောထားတွေကိုပြောခြင်းနေပေါ့နော်ဒါမှမဟုတ်စည်းဝေးဆိုတာလုံးတင်နေအထက်နဲ့အောက်ဆိုတာညှိနှိုင်းဖို့ပဲလိုပါတယ်လူငယ်တွေအနေနဲ့လည်းပါတီထဲမှာဖြစ်ပျက်နေတာကြားမှာပေါ့လူငယ်တွေနဲ့လည်းစိတ်လိုက်မှန်ပါမပြုတင့်တယ်လို့လူကြီးတွေအနေနဲ့လည်းလူငယ်တွေရဲ့သဘောထားတွေကိုညှိနှိုင်းဆောင်ရွက်ဖို့လိုတယ်လို့ကျွန်မအနေနဲ့မြင်ပါတယ
်ဒေါ်နော်အုံးလိုက်အဲ့တော့အခုဒေါ်ခင်ညွတ်မှုပြောသွားတဲ့ဒီပါတီအတွင်းလူကြီးလူငယ်ဆက်ဆံရေးအခြေအနေစသမျိုးနဲ့ပတ်သက်လို့ပါတီအတွင်းစည်းဝေးအခြေအနေနဲ့ပတ်သက်လို့ဒေါ်နော်အုံးလိုက်ဘယ်လိုမြင်လဲခင်ဗျာ
ခုနကဟို NLD အနေထားပြောရမယ်ဆိုရင်ကျွန်မတို့ကတကယ်တမ်းကြာရင်ပ ဖွဲ့ချုပ်ကိုစဖွဲ့ကလေးကဆိုလို့ရှိရင်တော့ကျမတို့မှာအဖွဲ့ချုပ်မှာမူတွေစီကန်းနေပေါ့နော်ပပိဒါပဲတကယ်တမ်းကြရင်တော့ဒါပေမဲ့အခုအချိန်မှာဟိုလုံနေရတဲ့အနေအထားတွေကဒါကျမအမြင်ပေါ့နော်ပြောရရင်တော့ဟိုအောက်ချင်မှာကိုတောင်ဝန်ကိုတည်ရလို့လောက်တဲ့လူဟိုတွေဖြစ်နေတာပေါ့နော်ဖြစ်တင်တာကတော့ policy ကိုင်တဲ့လူတွေဘဟုမှရှိတဲ့ဒီစီးစီပေါ့နော်တကယ်တမ်းပြောရရင်တော့ဒီစီးစီတွေကဒါအဖွဲ့ချုပ်မှာမူတွေရှိတယ်စီကန်းတွေရှိတယ်ဒီကကိုကင်ပြီးတော့လှုပ်ရမယ့်အနေအထားမှာရှိတယ်ကျမတို့ကလူကြီးတဲ့ဥပမာပေါ်တော်ဆင်းရင်မရှိလို့ကျန်တဲ့လူတွေကတော်ဆင်းရင်မလုပ်ဘူးဆိုတာမဖြစ်သေးဘူးเนาะရှိတဲ့လူကမူကရှိပြီးသားကျမတို့မှာမဟာဗျူဟာတွေနီးဗျူဟာတွေနဲ့တွန်းလို့ရတယ်အများကြီးရှိတယ်ပေါ့เนาะဒီလောက်ရမယ့်အလုပ်ကအများကြီးရှိတယ်တကယ်တမ်းကျရင်မလုပ်ဖဲနဲ့ဒီလိုမျိုးအောက်ချီကကိုယ့်အကိုလွတ်ခါကျတော့အကိုရဲ့ပြတ်ဖြစ်ကုန်ကြအောင်ဖြစ်တင်တာကဒီမူတွေကိုချမှာစီစီဖြစ်တယ်စီစီဒီအဖွဲ့ချုပ်ရဲ့ဗဟိုဖြစ်တဲ့အတွက်ဗဟိုဒီတောင်းအရှိဆုံးဖွဲ့တဲ့အတွက်ဒါလုပ်မယ်ဒါလုပ်မယ်ကိုယ်တိုင်ကအဖွဲ့ချုပ်ဒီညွန်ကြားပဲညွန်ကြားမှသာနေတင်ကြီးတဲ့ဖြစ်မယ်ညီဖို့ဆိုတာကအပေါ်မညွန်မဲနဲ့အောက်ကမညီဘူးကျမနားလေတဲ့လောက်က
ဟုတ်ကဲ့တွန်တုံးလာဒီနေ့ကျွန်တော်တခုဖြတ်ပြီးမေးပြရစီအဲ့တော့ပြီးခဲ့တဲ့ဒီ2009ခုနှစ်ရွှေအားရောင်ဒီတန်ခါလေးဥဆောင်တဲ့ရွှေအားရောင်တွန်လှန်ရေးကာလအတွင်းမှာအတချို့က NLD အဖွဲ့ဝင်တွေလမ်းမော်ထွက်ပြီးလမ်းလျှောက်ကြတာပေါ့ဗျာအလွယ်တကူပြောရင်ဒီလှုပ်ရှားမှုမှာပါဝင်တာအင်မတန်နောက်ကျတယ်ဥဆောင်မဲ့အစားနောက်လိုက်ဖြစ်နေတယ်ဆိုတာမျိုးပြောဆိုဝေဖန်ကြတယ်တွန်တုံးလာအဲ့ဒါဘယ်လိုမြင်လဲခင်ဗျဟုတ
်ပါကျမလည်းဒီလိုပဲမြင်ပါတယ်ရှင်ကျမတို့တွေကဆိုလို့ရှိရင်ဒီတန်ငါးတွေဥဆောင်တဲ့18ရက်စလို့ရှိရင်ကျမဆိုရင်ဒါတောက်လျှောက်ပေါ့18 19 20 21အထိပေါ့နော်24မှာတာလင်းဘာပဲပြောပေါ့နော်ပြည်သူလူထုကိုယ်စားလှယ်ပါလာတယ်ပြည်သူလူထုကိုယ်စားလှယ်ပါလာတဲ့အတွက်ပြည်သူများလည်းအာရုံဝန်တာဖြစ်တယ်တကယ်တမ်းဥဆောင်ရမှာအဖွဲ့ချုပ်အဖွဲ့ချုပ်ကကျမပြောသလိုပေါ့တာဝန်တွေကပြည်သူတွေကအခုဆိုလို့ရှိရင်ဒီ2010ရွေးကောက်ပွဲလာမယ်ရွေးကောက်ပွဲလာမယ်ဘယ်ရွေးကောက်ပွဲပဲလာလာရွေးကောက်ပွဲတစ်ခုတည်းလောက်ပဲတဲ့အခါကျရင်ဒီရက်လက်ကအကောင့်ထဲမဖို့နိုင်သေးသေးရွေးကျမတို့မှာဒီရွေးကောက်ပွဲမှာတာဝန်ရှိတဲ့ဟိုလုပ်ပေးတဲ့လူတွေရောဒီမှာဝင်ရွေးခံတဲ့လူတွေရောပါနိုင်ငံရေးပါတီမှာရောတာဝန်အများကြီးရှိပါတယ်အခုဆိုလို့ရှိရင်2010ရွေးကောက်ပွဲလို့ပြောလိုက်လို့ဆိုရင်90ရွေးကောက်ပွဲကပါလာမှာပဲခုလက်ရှိမှာလည်းကျမတို့90ရွေးကောက်ပွဲဒီဟိုအကောင့်ထဲနဲ့နေလို့ရရှိတယ်ပေါ့နော်ခုချိန်တည်းလုပ်လို့ရသေးတယ်လုံလို့ရတယ်နေသားမှာဘာမှမလုပ်ခဲ့လို့ကျမတို့ကဟိုတစ်ချိန်ကြရင်တော့ဟိုဘာပြောပေါ့နော်အခုချိန်မှာလှုပ်ရရမလှုပ်ဖဲနဲ့နောက်တစ်ချိန်ကျမှမလှုပ်ခဲ့ရကောင်းလားဆိုတဲ့အနေအထားတွေအများကြီးဖြစ်လာမယ်အဲ့ဒီအချိန်ကျရင်တော့ညီမတို့တွေကိုအပြစ်တင်ဝေဖန်ကြမယ်ဒါပေမဲ့ညီမတို့ကတော့ဟိုအဖွဲ့ဝင်ဖြစ်တဲ့အတွက်အများကြီးတာဝန်သိတဲ့လောက်တော့လှုပ်ခဲ့တယ်ဒီအပေါ်မှာတာဝန်ရှိတဲ့ policy ကိုင်တယ်မူကိုင်တဲ့လူတွေကမလှုပ်ဖဲနဲ့ညီမတို့ကလှုပ်တဲ့အတွက်တင်မညီမညာဘူးညီညာအောင်လှုပ်ရမယ်တာဝန်ဘို့ဖြစ်တဲ့အတွက်နောက်ဒီကောက်ပွဲလာရင်လည်းဒီလိုဖတ်ဖြစ်မှာပဲဟိုဘယ်အချိန်မှဘာမှဖြစ်ဘယ်သူမှမသိပေါ့နော်အဲ့လိုမျိုးတွေဖြစ်လာနေတယ်လို့ကျမမြင်တယ
်။ဒေါ်နှောင်းလာကျွန်တော်တခုတော့ဖြတ်မေးပြရစီဒေါ်နှောင်းလာပြောတဲ့အတိုင်းဆိုရင်အဲလူကြီးတွေကလှုပ်တင်လှုပ်ထိုင်အောင်မလုပ်ဘူးဆိုတော့ကျွန်တော်ထင်တယ်ဒါကဒေါ်နှောင်းလာအနေနဲ့တစ်ဖက်သွန်သိရောက်တယ်လို့မပြောနိုင်ဘူးလားကျွန်တော် NLD ဘဟုအလုံးမှုဆောင်ဖွဲ့တဲ့မှာကျွန်တော်ဒီညွှန်ကြားချက်တွေထုတ်နာတွေတွေ့တယ်နောက်ပြီးအခုဆိုဆရာဦးဝင်းတင်တို့ဆိုတော့ဒါတော့ဟိုကျွန်တော်နာမည်နဲ့အလွယ်တကူပေါ်လာတာကိုကျွန်တော်ပြောတာပါဆရာဦးဝင်းတင်ဆိုအခုဖန်စီခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေကို NLD အဖွဲ့ဝင်ရမယူလိုက်လံတွေ့ဆုံနေရရှိတယ်အဖွဲ့အတွင်းမှာလည်းနောက်ပြီးဒီဆရာနီလိုဦးတို့ဘာလို့စသဖြင့်ပေါ့လေခင်ဗျာအခါအားလို့ဆိုဟောပြောပွဲတွေပါကြီးကျင်းပနေဒီ activity တွေအခါအားလို့ဆိုအခမ်းအနားတွေလည်းကျင်းပနေဒါတရားတော့ကောင်းတယ်လို့မပြောနိုင်ဘူးလားခင်ဗျာ
ကောင်းပါတယ်ရှင့်အဲကျမတို့ကဒီအချိန်မှာပေါ့နော်လှုပ်တင်လှုပ်လိုက်တာဆိုတာကကျမတို့လက်ထဲမှာဆိုလို့ရှိရင်90ရွက်ကပွဲရက်လက်ကအခုချိန်နေရှိနေတဲ့အတွက်ဒါကို2010ဆိုတာကဒါကလက်ရှိအစိုးရကသူလုပ်မယ်ကိစ္စကျမတို့ကအစိုးရကသူ့အတူဒီလက်ရှိဆရာနာရှင်တွေကတော့သူ့အတူလှုပ်သွားတာပဲတခုတခုပေါ့နော်သူလှုပ်ချင်တာဖြစ်အောင်လုပ်သွားတယ်ကျမတို့ကကိုယ့်လက်ထဲမှာရှိတာကိုယ်မလုပ်နိုင်ဘူးဆိုရင်တော့ကျမတို့ဒါမဖြစ်တဲ့အရာပေါ့နော်အခုမှပေါ့လှုပ်ကြည့်ပါလှုပ်ကြည့်တော့မှဖြစ်လာတဲ့ရလကအကောင့်ထဲပေါ်လာမှာပဲလေမလှုပ်ရဘဲနဲ့မဖြစ်ဘူးဆိုတာတော့ကျမဒါမဖြစ်စေချင်ဘူးပေါ့ဥပမာပေါ့နော်ကျမတို့တွေရဆိုလို့ရှိရင်ဒါအဖွဲ့ဝင်အနေထားရကျမပြောပြတာပါကျမတို့ကပါတီဝင်အောင်နိုင်ရေးအဖွဲ့ဝင်တယောက်ဖြစ်ခဲ့တယ်90ခုမှာအဲ့ဒီအချိန်တုန်းကအောင်နိုင်ရေးသွားတဲ့ခါကျရင်တမောစီရအောင်ကျွန်တော်လှုပ်ပေးမယ်လို့ဒါကျွန်မတို့အနေဆုံးပြောခဲ့တဲ့စကားအနေဆုံးတော့လှုပ်တော့ကိုယ်တိတိမကပြောခဲ့တယ်အဖွဲ့ချုပ်မှဆွေးညွှန်ကြရအများကြီးထုတ်ခဲ့တယ်အဲ့ဒီမှာလှုပ်ပေးမယ်ဟိုအဖွဲ့ချုပ်ကညွှန်ကြားချက်တွေလယ်သမားတွေဘာလှုပ်ပေးမယ်လုံသမားတွေဘာလှုပ်အများကြီးပါပြီးသားပါဒါပေမဲ့လို့အခုချိန်ဒီဘမကောင်ကိုမဖော်နိုင်သေးဘူးမဖော်နိုင်သေးဘူးဆိုတာကဖော်မကြည့်တဲ့အတွက်မဖော်မရလာတာပေါ့နော်ဖော်ကြည့်တဲ့အခါကျရင်ဖြစ်လာမှာပဲလှုပ်တဲ့နဲ့လှုပ်ကိုလှုပ်ဖို့လိုတယ်မလုံနိုင်ဘူးမဖြစ်နိုင်ဘူးလို့ပဲယူဆလို့မလုပ်တာပဲကျွန်မမြင်တယ်အလုတ်ကလုတ်တက်ချောက်လုတ်နေမှာပဲကျွန်မလည်းခုဒေါန်ဆန်းစကြီးမတရားဖမ်းဆီးခံကြတဲ့ကြောင့်တက်ချောက်လုတ်ခဲ့တာပဲဒါပေမဲ့လုတ်ရင်းနဲ့လည်းအကြံအနာမျိုးစုံကြုံလာခဲ့ရတာပဲဒါပေမဲ့အခုကျွန်မတို့ဒီတက်ချောက်သွားနိုင်ခဲ့သေးတာပဲဒီဥပမာပြောရတာပေါ့နော်ဒါအခက်အခဲဆိုတာလည်းရှိမှာပဲတာဝန်ယူတာကအဖွဲ့အစည်းတစ်ခုမှာတာဝန်ယူတဲ့လူကတာဝန်အရှိဆုံးပဲ တာဝန်ရှိဆုံးကတာဝန်ယူတဲ့အတွက်ဒီတာဝန်ကျအောင်လုပ်ဖို့မှလည်းတာဝန်ရှိတယ်။ကျမဒီလိုပဲနားလဲတယ်ပေါ့နော်
။ဟုတ်ဟုတ်ကဲ့။ဟုတ်ပါပြီ။ဒေါ်ခင်ညွတ်မှုလည်းဆိုတာဖျက်ပြောလိုက်တယ်ထင်တယ်
။ကျမ
။ဟောဒေါ်မင်းအေးပြောပါအောင်ခင်ဗျ။ဟု
တ်ကဲ့။ကျမဘဟုနဲ့ပတ်သက်ပြီးတော့ပြောချင်တာကြီးအများကြီးရှိပါတယ်။ပထမဟိုပေါ့နော်။တရားဝင်ဘဟုလုံးမှုဆောင်အဖွဲ့မှာပေါ့ဟိုဆရာကြီးဦးဝင်းတင်နဲ့ IFA နဲ့နိုဝင်ဘာလဝက်လောက်ကပြောတဲ့သတင်းတစ်ခုမှကျမအချက်မှကျမလည်းပို့ပြီးသိသွားတယ်။တရားဝင်ဘိုလ်လုံးမှုဆောင်အဖွဲ့မှာဥဝိတ္တင်မပြောနဲ့ဒေါ်စုနဲ့ဥတင်ဦးတောင်မှဘိုလ်ကော်မရှင်ရဲ့တရားဝင်မှတ်ပုံတင်ပြီးအတိမတ်ပြုထားတာမဟုတ်ဘူးဆိုတဲ့စကားကကျမတော်တော်ကိုဘဝင်မကြဖြစ်သွားတယ်။ကိုပါတီတွင်ရဲ့ကိစ္စကိုကိုပါတီတွင်ဖွဲ့စည်းမှုကိုကိုဘာလို့မလုံနိုင်တာလဲ။ဟလာကျမတို့ဟာအစိုးရရဲ့ဝန်ထမ်းတွေမဟုတ်ဘူးအစိုးရရဲ့လက္ခဏာတွေမဟုတ်ဘူးအစိုးရရဲ့ညွှန်ကြားချက်အတိုင်းကျမတို့ကလုပ်ရမယ်ဖွဲ့စည်းမဟုတ်ဘူးနော်။တရားဝင်ဥဆောင်ပါတီကြီးတစ်ခုအနေနဲ့မိမိလုပ်တဲ့နာကိုလုပ်ဆရာတွေအများကြီးရှိတယ်ဒီနေ့20ကလာလုံးတခြားလုံးမှာကိုပါတီဖွဲ့စည်းမှုတွေကိုကျမတို့ကပါတီနဲ့လုပ်ငန်းနေနော်ဒါလူလူနဲ့တဲ့အတိုက်ခံလောက်တာတွေမပါသေးဘူးအဲ့လိုမျိုးတွေကျမတို့ကမလုံနိုင်ခဲ့ဘူးအခုနောက်ဆုံးဘောနော်ဆိုလို့ရှိရင်အခုဟို CC တိုးချက်ဖွဲ့တယ်ပေါ့လေကျမတို့ CC တိုးချက်ဖွဲ့ပါအဲ့တော်ကူစလဲတွေအစီအွေးခေါ်ပေးပါကျမတို့ခဏခဏချင်းချင်းတောင်းဆိုခဲ့တယ်အခုနောက်ဆုံးဦးညာဝင်းအစရှိတဲ့ပြင်ပေါ့သူ6ရောက်လား9ရောက်လားတိုးချက်ဖွဲ့တယ်အဲ့ဒါကျမမေးကြည့်လိုက်တော့ဒါ CC မဟုတ်ဘူး CWC ခေါ်တာပေါ့လေလုပ်ငန်းကော်မတီလေးတိုးချက်ဖွဲ့တာအဲ့တော့ CC တိုးချက်ခွဲတာမဟုတ်သေးတဲ့အတွက်ကြောင့်အမှန်ကတော့ဒီလူတွေပဲဒီလူတွေပဲလုပ်နေကြတဲ့နေရာမှာစစ်စစ်တိုးချက်ဖွဲ့တယ်လို့တယ်ပေါ့နော
်ဒေါ်မင်းကျွန်တော်တစ်ချက်ဖြတ်လိုက်မယ်ကျွန်တော်သဘောပေါက်သလားဆို CWC ဆိုတာ Central Working Committee ဘဟုအလုံးမှုဆောင်ကော်မတီ
လုပ်ငန်းကော်မတီလေးတွေ
အဲဟုတ်ကဲ့ဘဟုလုပ်ငန်းကော်မတီနောက်တခါဒေါ်မင်းအခုပြောနေ CC ဆိုတာ Central Committee ဘဟုကော်မတီပေါ့နော
်ဟုတ်ကဲ့
ဒေါ်မင်းအဲ့တူကဘဟုကော်မတီတိုးချက်ဖို့အတွက်တင်ပြနေတာလား
CC တို့ချက်ဖတ်ဖို့ဆိုတာအမေဥညာဝင်ကျမမှတ်မိတည်သလားဥညာဝင်ဦးအောင်ကျန်ဒေါက်တာဝင်းနိုင်ဦးစိန်လာဦးဟိုဦးသိန်းညော့ဦးဝင်းမြင့်နောက်တစ်ယောက်ကဘယ်လိုလဲအားလုံးအဲ9ယောက်ကိုဟိုဖြစ်စေချင်တာ CC ဆိုရင် CC လို့တင်းတင်းပြောစေချင်တာအဲ့တော့ကျမကလည်းကျမဥညာဝင်နဲ့အမြဲတမ်းဆက်သွယ်ရှိတယ်ပြောတော့ဥက္ကဋ္ဌတိတ်ပြီးတော့သတိထားလွန်အားကြီးတယ်တဲ့ CC ဆိုတာဝိတ်ပူပါတယ်လေCC တို့ချက်စား CC CC ရဲ့ဘေးက CC ပေါ့ CC နေနဲ့ဆိုလို့ရှိရင် CC လောက်မဲ့လို့ဒီ CC ရဲ့လုံတာအခုလည်းတကယ်လည်းလုံတာလုံနေပြီမဲ့ CC လို့မပြောဘဲနဲ့ CWC ပေါ့လုပ်ငန်းကော်မတီလေးတွေအနေနဲ့ပဲအဲတို့ချက်ဖွဲ့တယ်အဲ့ဒီခါမှာဒီ CC ဖြစ်မှသာလင်ဝိတ်ပါမယ်ပို့ပြောပေါ့နော်အဲ့တော့ဟိုဆုံးဖြတ်ချက်ချတဲ့နဲ့ဒီလိုမျိုး CC လို့ပဲဆုံးဖြတ်ချက်ချတဲ့နဲ့ CC လို့ပဲတရားဝင်ကြညာတဲ့နဲ့အဲအဲ့လိုမျိုးခေါင်းစဉ်တက်ခြင်းအချင်းဒီ CC ကဝိတ်ပါတယ် CWC နေနဲ့လုပ်ငန်းကော်မတီလေးတွေဆိုတော့ဝိတ်မပါဘူးလောရတာဒီလုတ်ဒီလုတ်ပဲအဲ့ဒီလူကိုလည်းတင်းတင်းရင်ဘိုလ်လုံးမှုဆောင်တွေဖွင့်နေတယ်မလုတ်ခဲနိုင်ဘူးနောက်တစ်ချက်ကကျညာချက်18ထုတ်တယ်ပေါ့နော်ကျညာချက်18ကအနှစ်ချုပ်ကလွတ်တော်ခေါ်ပေးပါအဲလွတ်တော်ကိုယ်စားလှယ်တွေကနေအခြေခံဥပဒေကိုပြန်ပြီးပြင်ဆင်တဲ့ကော်မတီလေးဖွဲ့မယ်ဒီကော်မတီကနေ6လအတွင်းဒါကိုပြင်ဆင်မယ်လို့ပြောတယ်အခုပေါ့နော်အဲ့တော့ဆက်လိုက်ကွာကော်မတီဖွဲ့မယ်ပေးတာကျညာချက်18မှာကော်မတီဖွဲ့မယ်ပေးတာကော်မတီဖွဲ့မယ်ပေးလို့ရှိရင်ဘာလုပ်မယ်ဆိုတော့အဲ့ဆက်ပြီးတော့လုပ်ငန်းစဉ်ကဘတော့မှဖွဲ့ချုပ်ဖို့ရဲ့ကျညာချက်မှာမပါပါဘူးနောက်တစ်ခုကကျညာချက်လေးတွေထုတ်နေုံမဲဆိုတဲ့ဟာကိုလူတွေကပြောကြတယ်တကယ်တကယ်ကျတော့လူတွေရဲ့နစ်နာနေတဲ့အချက်ဟာတော့ဖွဲ့ချုပ်နေနေပြောစီခြင်းတယ်ကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာအဓိကပေါ့နော်ဥဆောင်နေတဲ့အကြီးမားဆုံးအင်အားကြီးဆုံးဥဆောင်ပါတီတစ်ခုဖြစ်တယ်ဥဆောင်ပါတီတစ်ခုအနေနဲ့လူလူရှိရနေမတ်ဥဆောင်မပေးနိုင်သေးဘူးလို့လည်းကျွန်မပြောခြင်းတယ်ဥဆောင်ပေးဖို့လိုအပ်နေဘူးလို့ကျွန်မပြောခြင်းတယ်
ဟုတ်ပြီတော့ခင်ညွတ်မှုလည်းပြောပါဦးဘယ်လို
ဟုတ်ကဲ့အခုလိုပေါ့နော်ဒီထန်းနဲ့အောက်အဲလူကျမတို့ဖွဲ့ဝင်တွေရဲ့ဒီသဘောထားတွေပေါ့နော်ဒီလိုမျိုးဟိုမဖြစ်တင်ဘူးအပြင်ကိုမထွက်တင်ဘူးကျမတို့ရဲ့ပါတီတွင်းကိစ္စတွေကိုပါတီတွင်းမှာပဲကျမတို့ကဖြည့်ရှင်းတင်တယ်ဒါကလည်းတောင်းရင်ရှိဆုံးကတော့တက်ဆိုင်ရာလူကြီးတွေဖြစ်ပါတယ်အခုချိန်မှာပြည်လင်းပြည်ပအားလုံးကလှုပ်တင်လှုပ်ထိုက်တာတွေကိုညီမျိုးတို့လှုပ်ဆောင်ဖို့ကျမတို့ကလိုတယ်ကျမတို့ကတစ်ဖက်ကမကန်းကျင်တဲ့လက်ကိုကန်းကျင်အောင်ဆောင်ရွက်ရမှာမို့အင်တာနက်ခက်ခဲပါတယ်တော်ယုံအင်အားတော်ယုံဟိုညီညွတ်မှုတွေနဲ့တော်ယုံဝိရိယစိုက်မှုတွေနဲ့မရနိုင်ပါဘူးအားလုံးကအင်တိုက်အားတိုင်းဆောက်ပြီးတော့ညီညွတ်မှုလှုပ်ဆောင်ဖို့လိုတယ်လို့ကျမအနေနဲ့မြင်ပါတယ်
โอเคတော်ခင်ညမူအဲ့တော့ကျွန်တော်တခုမေးပြသေးဒီပါတီတွင်းကိစ္စတွေဆိုတော့ဟုတ်ပါတယ်ခင်ဗျအဲ့တော့ပါတီတွင်းကိစ္စဆိုလို့ပါတီတွင်းမှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူကြီးပိုင်းနဲ့ဒီရန်ကုန်မှာရှိတဲ့ NLD အဖွဲ့ဝင်အဲ့လူငယ်တွေကြားမှာဒီပတ်သက်လေးဖြစ်ကြတယ်ဆိုပြီးတော့ဒီသတင်းကတော့ဘယ်ရေဒီယိုကပြောပြောမပြောပြောကျွန်တော်ထင်တယ်မြန်မာဒီမိုကရေစီအားသူအားလုံးပြည်တွင်းပြည်ပါတော့သိနေကြတဲ့သတင်းပဲ
ဒီကိစ္စနဲ့ပတ်သက်လို့လည်းကျမတို့ဖွဲ့ထဲမှာအားလုံးကစိတ်မကောင်းဖြစ်နေကြပါတယ်
ဟုတ်ကဲ့
ရောင်းမလို့လူကြီးတွေအနေနဲ့ပေါ့နော်လူငယ်တွေရဲ့သဘောထားတွေကိုလည်းညှိနှိုင်းဆောင်ရွက်ဖို့လိုတယ်လို့ကျမပြောနေတာပါ
ဟုတ်ပြီအဲ့တော့ဒေါက်ခင်ညမှုအမြင်အရဆိုရင်ရောလူကြီးနဲ့လူငယ်နှစ်ဖက်စလုံးကဘယ်လိုခံယူချက်မျိုးရှိသင့်တယ်လဲ
လူကြီးငယ်တော့ကခုချိန်မှာကကျွန်မပြောလို့အရန်ရေးကြည့်နေတဲ့အချိန်ဖြစ်တယ်ဒါတွေစကားပြောနေဖို့မလိုဘူးလူငယ်ဘက်ကလည်းစိတ်လိုက်မှန်ပါမလို့တင့်တယ်လို့လူကြီးအနေနဲ့ကလည်းလူငယ်ရဲ့သဘောထားရင်းနှိမ့်နိုင်ဆောင်ရွက်ကြမယ်ဆိုရင်ဒီလိုပြဿနာတွေထွက်လာစရာမရှိပါဘူ
းဟုတ်ပြီအဲ့ဟုတ်ပြီကျွန်တော်တို့အဲ့တော့နောက်တက်ဆင်ဆက်အောင်အခုလာမယ်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဒီဒေါ်မြင့်အေးတို့မြို့နယ်တွေဘက်မှာရောဘယ်လိုပြင်ဆင်မှုတွေရှိလဲဒေါ်မြင့်အေးတို့ရောဘယ်လိုမြင်ထားကြလဲခင်ဗျာ
ဟုတ်ကဲ့ရှင်မြို့နယ်ပေါ်မှာပြင်ဆင်မှုတွေကတော့ဒါမှတခြားမသိဘူးနောက်တော့လည်းဒါကယူကောက်ပွဲနဲ့ပတ်သက်ဥပဒေလည်းမထွက်သေးဘူးပါတီတွေဖွဲ့ခွင့်လည်းမရသေးဘူးဒါတွေသူတို့လုပ်တယ်ဆိုလို့ရှိရင်လည်းသူတို့ကျွန်တော်တရင်ဌာနနေရာကြားတာတော့ပဲရှိတယ်အဲသူတို့လူကြီးတွေဘယ်မှာစီးရုံးနေပါညာဆိုတာတော့ပဲရှိတယ်ကျွန်တော်မျိုးနယ်အနေနဲ့ကတော့ဒီကိစ္စကစပေါ်လာတဲ့ကလေးကခရိုင်စီဝေးတိုင်းစီဝေးတိုင်းမှာတက်ရောက်လာသမျှခရိုင်အနေနဲ့တက်လာတဲ့ဖွဲ့ချုပ်ဖွဲ့ဝင်အားလုံးကယူကောက်ပွဲကိုလက်မခံတဲ့လမ်းကြောင်းတွေပဲတခြားလုံးတိုက်ခိုက်ပြောဆိုလာတယ်လုံးဝလက်မခံနိုင်ဘူးဒါပေမဲ့လက်မခံနိုင်ပေမဲ့ကျမတို့မြို့နယ်စီပွေးတွေမှာဆုံးဖြတ်ချက်ခရိုင်စီပွေးတွေမှာတော့ကျမတို့မြို့နယ်ဆင်ခရိုင်ဆင်းလောင်းနဲ့ဆုံးဖြတ်ချက်လည်းမချသင့်တဲ့အတွက်မချဘဲနဲ့ဘိုးရဲ့ရက်တီချက်ဘိုးရဲ့လမ်းကြောင်းကိုကျမတို့ကစောင့်နေတာဖြစ်တယ်ဒီနေရာမှာကျမပြောချင်တာကဘောနော်စစ်အစိုးရအနေနဲ့ကလည်းရွေးချယ်စရာလမ်းနှစ်ခုတစ်ခုက NLD ကိုယူကောက်ပွဲဝင်ခွင့်ပြုမှာလားမပြုဘူးလားအဲရွေးချယ်စရာလမ်းနှစ်ခုရှိတယ်ဒီနေရာမှာဝင်ခွင့်မပြုဘူးဆိုလို့ရှင် NLD မပါတဲ့ယူကောက်ပွဲကိုကဘာလည်းအတိမတ်ပြုမှာမဟုတ်ဘူးဘယ်သူမှလည်းအတိမတ်မပြုဘူးဘယ်သူမှအတိမတ်ပြုမှာမဟုတ်တဲ့အတွက်ကြောင့်နားဖရဲ့စစ်အစိုးရရဲ့လုပ်ရဟာအောင်မြင်မှုလည်းမရှိဘူးအောင်မြင်မှုမရှိဘူးဆိုတာလေတိုင်းပြည်မတိုးတက်ဘူးမငြိမ်းချမ်းဘူးမတည်ငြိမ်ဘူးဘုံခွဲမှုတွေလူလူဆန္ဒပြမှုတွေမကျေနပ်တဲ့ပြည်သူလူလူရဲ့စုပူအောင်ချမ်းမှုတွေနဲ့ပြင်ဆိုင်နေရမယ်ဒီနေရာမှာ NLD ဘက်ကပြောရမယ်ဆိုလို့ရှင် NLD ကလည်းပဲယူကောက်ပွဲဝင်မယ်ဝင်မှုဆိုတဲ့ရွေးချယ်စရာလမ်းနှလမ်းရှိတယ်ဒီနေရာမှာဘာလို့အနေထားဖြင့်မဝင်မဲဆိုတော့ NLD ရဲ့လမ်းကြောင်းကဖော်ပြပြီးသားဖြစ်တယ်ပေါ့နော်အဲ့လိုမျိုးဖိဆုံဆွေးနေပါတွတ်တော်ခေါ်ပေးပါနိုင်ငံချင်းသားလှုပ်ပေးပါခြေခံမှုတွေကိုပြန်လည်ပြင်ဆင်ပါဒါဒီကျွန်တော်တို့ကပြောခဲ့ကြတယ်ဒီနေ့ကမှအနေအဆုံးအဆင့်ဖြစ်တဲ့ထောင်ဆန်းစုကြည်နေတကွာနိုင်ငံချင်းသားများလှုပ်ပေးခြင်းအပြင်ပထမဆုံးထင်သာမြင်သာတဲ့လက်စုပ်လက်ကင်ပြနိုင်တဲ့အပြောင်းလဲတရက်ပေါ့နော်ဒီပြည်ရင်ပြောင်းလဲမှုရှိလာမှသာရှေ့ဆက်ပြီးတော့ယူကောက်ပွဲကိစ္စကိုပြောနိုင်မှာဖြစ်တယ်လို့ကျွန်တော်တို့ NLD ကပြောပြီးသားဖြစ်တယ်ဒီလိုထင်သာမြင်သာတဲ့ပြည်ပြင်ပြောင်းလဲမှုတွေလုပ်ပေးလာအောင် NLD မှာအင်အားရှိဖို့လိုတယ်။ NLD စီးစီကမိမိပါတီနင်းကိစ္စအောင်ပြပြတတရဲဝင်ဦးဆောင်ဖို့လိုတယ်။အဲဒီကနေ့ကိုမြန်မာနိုင်ငံရဲ့အခက်အခဲအကျက်တွေကိုလူလူနဲ့တသားတည်းကြပြီးလက်တွေ့ဖြစ်ရှင်းနိုင်ဖို့အင်အားကြီးဆုံးဦးဆောင်ပါတီတစ်ခုအနေနဲ့လူလူရှိရနေမှာမှတ်မှတ်ဦးဆောင်ဖို့လိုတယ်။အားလုံးကစည်းစည်းလုံးညီညွတ်နဲ့အဲစုပေါင်းကောင်းဆောင်ဖြစ်ရှင်းနိုင်ဖို့လိုတယ်။အဲ့တော့တွေးဆဆွေးနွေးပါပေါ့နော်စွတ်တော်ခေါ်ပေးပါပေါ့နိုင်ငံချင်းသားလှုပ်ပေးပါအဲ့လိုပြောနေရတာတကယ်တကယ်ကြတော့ဟိုကျမတို့အင်အားချိန်ဝင်ရှာညီများမှာတွေ့ဆုံစင်နေလမ်းကြောင်းမှာလမ်းကြောင်းပေါ်ရောက်မယ်လို့ကျွန်မပြောချင်တယ်ကျမတို့မှာအင်အားမရှိဘူးဆိုလို့ရှင်အင်အားချိန်ဝင်ရှာမညီမြဘူးဆိုလို့ရှင်ကျွန်မတွေ့ဆုံစင်နေလမ်းကြောင်းပေါ်ရောက်မှာမဟုတ်ဘူးအဲ့ဒါကြောင့်ကျမတို့မှာကိုယ့်ဟာကိုယ်အင်အားပြည့်မှတစ်ဖက်ကလည်းကျမတို့လေးစားလာမှာဒီတွေ့ဆုံစင်နေလမ်းကြောင်းပေါ်ရောက်မှာဒီနိုင်ငံချင်းသားတွေလွတ်ပေးမှာအဲ့ဒါကြောင့်ကျမတို့ကိုကျမတို့အင်အားပြည့်ဖို့လိုတယ်ကျမဒါပဏာမှာပြောလို့တယ
်ဟုတ်ကဲ့နေအင်အားပြည့်ဖို့ဆိုတာဘယ်လိုလုပ်ငန်းရမျိုးတော်မြင့်ဆိုလို့တာလဲခင်ဗျာ
လူလုံငန်းရမျိုးဆိုရလဲဆိုတော့တစ်ဖက်ကအာဏာပိုင်ဖွဲ့စည်းကဘာတွေလုပ်နေလဲဘယ်သူတွေအဲ့ဒါတွေထားလိုက်အောင်လောလောဆယ်ကိုကျမတို့ဟာပုံမှန်လေးအင်အားတွေပေါ့နော်ဟိုဘဟုရဲ့ဆုံးဖြတ်ချက်တွေဘဟုကညွှန်ကြားချက်တွေရှိမယ်ဆိုလို့ရှင်ကျမတို့တစ်ချောင်းလုံးမှာ20လုံးလုံးကျမတို့ပေါ့နော်ဒီလိုထိုင်းနေတယ်လို့ဖြစ်လာခဲ့လို့ကျမဒီလိုပဲပြောချင်တယ်အဲတစ်ချိန်မှာနိုင်ငံရေးပေါ့နော်တရားခဏနဲ့မှတော့မှ NLD ပါသွားနိုင်တယ်လို့ကျမပြောလို့တယ်ဘာမှညွှန်ကြားချက်လည်းမရှိဘူးအလောက်ကန်လည်းမရှိတဲ့အခါမှာဒီလိုပဲအင်အားတွေရုပ်လျော့လာတယ်အဲ့တော့ကိုပါတီတွင်ကိစ္စကိုပေါ့နော်မြို့နယ်အစင်မှာဘယ်လိုရှိရမလဲပြန်လဲဖွဲ့စည်းမှုတွေဘယ်လိုရှိရမလဲဘိုးမှာဆိုလို့ရှိရင်စီးစီကဘယ်လိုရှိရမလဲလိုအပ်လာတဲ့လူငယ်တွေလူလတ်တွေတိုးချဲ့ရမလဲပေါ့နော်အဲ့လိုမျိုးတိတိကျကျတာဝန်ပေးရမလဲမိမိပါတီဖွဲ့စည်းမှုမိမိဖာသာလွတ်လပ်သောစံသားနဲ့လှုပ်ရဲရမလဲဒါတွေကိုကျွန်မပြောတာ
ပါဟုတ်ကဲ့အခုဒေါ်မြင့်မြင့်ပြောနေတဲ့ပတ်သက်လို့ဒေါ်နော်အုံးလာရောဘာပြောချင်လဲတခုဖြတ်မေးပြစေဒေါ်နော်အုံးလာရေမော်ဘီမြို့နယ်ဆိုတာတကယ်တော့တမ်းမတော်အခြေဆိုင်တဲ့မြို့နယ်ပဲဒါပေမဲ့ထူးခြားအံ့ဩစရာပဲ1990ရွက်ောက်ပွဲမှာတော့ NLD ကိုတခဲနဲ့အဲ့ဒီတမ်းမတော်မိသားစုတွေကမဲပေးခဲ့ကြတယ်ပေါ့လေအခုလာမယ့်ရွက်ောက်ပွဲနဲ့ပတ်သက်တော့ဒီမော်ဘီမြို့နယ်ဘက်မှာအခြေအနေဘယ်လိုရှိလဲဒေါ်နော်အုံးလာဒီစောကဒေါ်မြင့်ပြောတာတွေရောဘယ်လိုမြင်လဲခင်ဗျာ
သူပြောတာလည်းကောင်းပါတယ်ဒါပေမဲ့ကျမတို့ကအခုဆိုလို့ရှိရင်ဒီဒါမော်ဘီအရင်ပြောရမယ်ဆိုရင်ကျမတို့မော်ဘီမှာတော့တက်မြွတ်ဖြစ်တယ်ဆိုရင်90မှာအနိုင်ရခဲ့တယ်အခုဒီချိန်မှာတော့နိုင်ရဖို့တော့ကျမတိတ်မမြင်ဘူးဘာလို့ဆိုတော့အစိုးရကအကုန်လုံးအကွက်စီအောင်လုပ်မယ်နောက်အခုဆိုကျမသတင်းပေါ်တော့မှန်မှန်တော့မပြောတတ်ဘူးကြားတာပေါ့အခုဆိုလို့ရှိရင်တဲ့မော်ဘီမှာဟိုကြန့်ခိုင်ရတာယူကဘုံကိုပြင်ဆင်နေတယ်ပေါ့နော်ပြင်ဆင်တဲ့နေရာမှာတော့အခုဆိုလို့ရှိရင်ဟိုခေါင်းဆောင်ပိုင်းတို့အရင်ဆုံးတလူနဲ့လဲလိုက်တယ်ပေါ့နော်ဒါကသတင်းတွေကျမကြားတာဟုတ်မို့ဆိုတော့တိကျကျမလည်းမပြောတတ်ဘူး ติจาตะหลอกတော့ရှိတယ်ပေါ့နော်အဲ့ဒီလိုမျိုးလဲထားတယ်ဆိုတော့တို့ကဒီမှာဥပမာပေါ့နော်ဒီတက်မှာတို့က25ရာခိုင်နှုန်းယူထားပြတာအပြင်ဒီလိုမျိုးဒီမှာလည်းတို့ယူထားအောင်မယ်ဒီလိုမျိုးနေရာတွေမှာတို့ရွေးကောက်ပွဲတွေမှာတို့လူတွေတို့ထက်မယ်အဲ့မှာတို့ထက်ယူမယ်ဒါကတော့တို့လုပ်ရမယ်လို့တို့လုပ်တာပဲပေါ့နော်ကျမတို့ဒီ NLD အပိုင်းပြောရမယ်ဆိုလို့ရှိရင်တော့ NLD ကရွေးကောက်ပွဲကိုဝင်ခဲ့တယ်အခုချိန်ဒီအကောင့်ထဲမှာပေါ်နေသေးဘူးဒါပေမဲ့အခုချိန်လက်ဆက်လက်ကန်ရှိသေးတယ်ဒါကိုလောက်ရမယ်တောင်းရှိတဲ့အတွက်ခုနကကျမပြောပထမကျမပြောခဲ့တယ်လို့ပေါ့နော်ဟိုလောက်ရမယ်တောင်းကိုမလှုပ်ပဲမလှုပ်ဘူးအဲ့အခုလှုပ်လို့ရတဲ့အချိန်မှာလှုပ်လို့ရသလားကျမတို့ပါတီမှာအများကြီးလှုပ်ကြမလို့ပါဘူးဂျွန်ဆန်ကြီးပြောခဲ့ဟိုလွတ်တော်ကိုစားပြုကော်မတီဖွဲ့ပြီးနောက်ပိုင်းလွတ်တော်ကိုတက်ပြောင်းမှလည်းခေါ်လို့ရတယ်ဒါအများရန်ပြောခဲ့တယ်လွတ်တော်ခေါ်ပေးပါလို့တစ်ချိန်လုံးပြောနေတယ်အစိုးရမခေါ်ပေးဘူးကိုဘတာကိုခေါ်မယ်လို့ပြောခဲ့တယ်အဖွဲ့ချုပ်ကမခေါ်ခဲ့ဘူးနောက်တစ်ခါဒီလွတ်တော်ကိုစားပြုကော်မတီပေါ်လာပြီးတော့လည်းလွတ်တော်ခေါ်မယ်လို့ပြောခဲ့တယ်မခေါ်ခဲ့ဘူးဒါပေမဲ့အခုချိန်ထိဒီရက်လက်ကရှိသေးတဲ့အတွက်အခုချိန်မှာလှုပ်လို့ရသေးတယ်အခုချိန်မှာလှုပ်လို့အစိုးရဖျက်လို့ရှိရင်ဒါသူဖျက်တာပေါ့နော်2030မှာဖျက်လို့ရှိရင်တော့ကိုဖျက်တာဖြစ်သွားလိမ့်မယ်အဲ့ခါကျမှကျမတို့တွေကဘာမှမလုပ်နိုင်တဲ့အခြေအနေကိုဆိုးတာမှာပေါ့နော်အဲ့လိုမျိုးဖြစ်နေတယ် energy အနေထားကျမသုံးတတ်တာပေါ့နော်ကျမတို့ကတော့ဖြစ်စေချင်တာအခုချိန်မှာလှုပ်တဲ့အခုချိန်လှုပ်လို့ရတယ်လို့လှုပ်စေချင်တယ် mandate တွေပေးထားပြီးသားလှုပ်တော်ကိုယ်စားလှယ်တွေအားလုံးဒီဒီဥအောင်ရွှေတော်ဆန်းစစ်ကြီးပေးထားပြီးသားတောင်းဆိုရင်ဖန်ခါညာဥအောင်ရွှေတရားလုံးရှိသေးတယ်ဒီလှုပ်တော်ကိုယ်စားပြုကော်မတီဖွဲ့ပြီးအခုဆိုလို့ရှိရင်ဒီလှုပ်တော်ကိုယ်စားပြုကော်မတီရဲ့လှုပ်ဆောင်ချက်ရဲ့ NLD ပါတီဟိုလှုပ်တော်ကိုယ်စားလှယ်များရဲ့လက်မှတ်ရရှိပြီဒါလုပ်လို့ရသေးတယ်ဒါရိုးသားသားကျမတို့ပြောတာစောကမခေါ်လို့ကျမတို့ခေါ်လို့ရတယ်ကျမတို့ကိုယ်တိုင်လွတ်တော်နဲ့ပတ်သူဖန်ခံခဲ့ရတယ်ရှိတယ်ကျမတို့ကိုယ်တိုင်ဒါတွေကိုလည်းပြောခဲ့တယ်အဲ့ဒီမျိုးမို့လို့ဒီအချိန်မှာလွတ်တော်ကိုစားပြုကော်မတီရရှိတယ်လက်ရှိ mandate လက်ကုံထားပြီးသားဟိုမြို့နယ်တွေရောအမျိုးသမီးတွေရောဒီအကုန်လုံးလူငယ်တွေရောလက်မှတ်တွေကိုအဖွဲ့ချုပ်နဲ့ယူထားပြီးသားအဲ့ခါမှာဒီလိုအချိန်မှာကိုသူဖြစ်တာမှန်ကိုဖြစ်တာမှဖြစ်ပါစေနဲ့လို့ကျမကတော့ဒါအဖွဲ့ချုပ်ကိုတော့ပြောပြခြင်းနဲ့ပေါ့နော်တကယ်တမ်းကြရင်တော့လေ
ဟုတ်ကဲ့တော်ခင်ညမှုလည်းပြောပါအောင်ခင်ဗျဘယ်လိုအမြင်လဲခင်ဗျအခုလာမဲ့ရွေးကောက်ပွဲအနေထားနဲ့ပတ်သက်ပြီးဘာများဖြစ်ဆက်လို့လဲခင်ဗျ
ဟုတ်ကဲ့ကျမ2010ရွေးကောက်ပွဲအတွက်ဆိုရင်တော့ကျမတို့ကဘိုးဘွားရက်တီချက်တိုင်းပဲကျမတို့သဘောတူရက်တီသွားမှာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဦးတင်ဦးဥက္ကွန်တွန်းဦးကန်ဒီကမင်းကိုနိုင်တို့လိုခေါင်းဆောင်များနဲ့နိုင်ငံရေးကျင်းသားအလုံးတွေလှုပ်ပေးဖို့လိုပါတယ်သူတို့တွေလှုပ်ပြီးတဲ့အခါမှာကျမတို့ခေါင်းဆောင်များချင်းချင်းကွန်စတီကျူရှင်းကိုပြန်လည် review လုပ်ပြီးတော့ကျမတို့ခေါင်းဆောင်များနဲ့ညှိနှိုင်းဆွေးနွေးရေးမှထွက်ပေါ်လာတဲ့ရက်လက်ပေါ်မှာမူတည်ပြီးမှကျမတို့ဟာဆောင်တဲ့ကိစ္စကိုစဉ်းစားနိုင်မှာဖြစ်ပါတယ်ဒါကြောင့်မို့ကျမတို့ကဆောင်တဲ့ကိစ္စအနေနဲ့ခုနှစ်ခါမှာဘာမှမပြောလို့ဘူးဒါပေမဲ့လို့ကျမတို့ဘိုးရဲ့သဘောထားရက်တိကျတိုင်းရက်တိနေပါတယ်ကျမတို့ကိုဘိုးကဘာတွေလုပ်ရမယ်ဆိုတာဒါညွှန်ကြားချက်ပေးပါဒါပဲကျမတို့ကပြောချင်ပါတယ်
ဒေါက်ခင်ညွတ်မှုဆိုကပြောတဲ့တည်းမှာဒေါက်ခင်ညွတ်မှုတို့ဘကိုးမျိုးနယ် COA committee တွေနဲ့အောက်ခြေအဖွဲ့ဝင်တွေနဲ့ထိတွေ့မှုပြောဆိုဆက်ဆံမှုနည်းတယ်ဆိုတဲ့သဘောမျိုးပြောတယ်အဲ့ဒါကဘာလို့ဆိုလိုတာလဲခင်ဗ
ျစီဝေးတွေမလုံနိုင်တာပဲပေါ့နော်ဘာကြောင့်မလုံနိုင်တာလဲဆိုတာကတော့
ဒါခဏလေးဒေါက်ခင်ညွတ်မှုကျွန်တော်တန်နဲ့ထားသွားတယ်အဓိကဒေါက်ခင်ညွတ်မှုအဲ့ဒါကဘာဆိုလိုတာလဲခင်ဗျပုံမှန်အစည်းအဝေးတွေမကျင်းပနိုင်တာကိုဆိုလိုတာလားကျွန်တော်တို့ဒီလောက် energy လှုပ်ရှားမှုတွေကအများကြီးကတ်တက်ခံနေရတယ်ဆိုတော့တကယ်လို့မြို့နယ်စီအဖွဲ့ဝင်တွေကလှုပ်မယ်ဆိုတော့လှုပ်ရှားနိုင်တဲ့အနေအထားရောရှိလားခင်ဗျဘကိုးမှာ
ကျမကဘကိုးရဲ့လို့ကျမပြောနေတာမဟုတ်ဘူးเนาะကျမတနိုင်ငံလုံးအတွက်ကိုတော့မိမိတို့လှုပ်တယ်လို့မျိုးလှုပ်နိုင်အောင်ကြိုးစားဖို့ကျမပြောနေတာပါ
ဟုတ်ကဲ
့ဒါမှကိုယ်ပါတီရဲ့အခွင့်အရေးကိုကိုယ်ပါတီအစည်းအဝေးတော်မှာကိုယ်မလှုပ်နိုင်အောင်ဆိုရင်ကျမတို့ဘာသွားလှုပ်မလဲဒါပဲကျမမေးရမှာဖြစ်ပါတယ်ကျမတို့ကကျမတို့အခွင့်အရေးကိုကျမတို့လို့ယူရမှာမှာကျမတို့ကြောက်တယ်ဆိုရင်ပါတီဝင်တွေအားလုံးကြောက်နေတယ်ဆိုလို့ရှိရင်ပြည်သူတွေအနေနဲ့ကသူတို့လိုအပ်ချက်တွေကိုသူတို့ဖွင့်ပြောနိုင်ဖို့ကအများမခက်ခဲပါဘူး။ဒါမှမဟုတ်ကျမတို့ကအရင်ဆုံးကျမတို့ရဲ့ခွင့်ကိုကျမတို့တိုက်ရင်ပြရရပါမယ်။အခုဆိုရင်ပြည်သူတွေကမခံရနိုင်ဖြစ်ပြီးတော့ချုပ်နေရမှာဆိုလို့ရှိရင်သူတို့ကိုယ်တိုင်တောင်းဆိုလာတာကြီးဟိုနေ့ကပဲ20ရက်နေ့ကတွင်တေးမျိုးမှာဖြစ်ပြခဲ့တယ်ဖြစ်ပြဆိုလို့ရှိရင်ဒါပြည်သူတွေကသူတို့ခွင့်ကိုသူတောင်းဆိုလာတာဖြစ်တယ်။အဲ့လိုတောင်းဆိုတဲ့အခါမှာလည်းအဲဒီတွင်တေးNLD တွေရဲ့နော်ဝိုင်းရံပေးတဲ့ဆိုတော့ကျမတို့ကကြိုးစားပါတယ်ဒါဒီလိုပဲဖြစ်ရမယ်ပါတီဝင်တွေကပြည်သူတွေကလိုအပ်နေဆိုရင်ရှေ့ရနေတဲ့နဲ့နေရပါမယ်ဘေးကဝိုင်းရံတင်းနေလဲဝိုင်းရံရပါမယ်ဒါကကျမတို့ဟိုခေါင်းဆောင်ဒေါက်ဆန်းစုကြည်အငြင်းတမ်းပြောနေတဲ့စကားလေးဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီ RFA တနုတွေစကားဝိုင်းရံပေးထားတဲ့အချိန်လဲတော်တော်လေးနည်းပါသွားခင်ဗျအဲ့တော့အခုဒီပါဝင်ဆွေးနွေးတဲ့အဖွဲ့ဝင်ပဲဆိုပါတော့ခင်ဗျဒီ NLD အဖွဲ့ဝင်အမျိုးသမီး3ကအမိမိပြောလို့တာလေးတယောက်ဒီမိနစ်အနည်းငယ်ပြောဖို့ပါပဲအဲ့တော့ဒေါ်မြင့်အေးစပြောမလားခင်ဗျဟု
တ်ကဲ့ပြောစရာတော့နည်းကြံသွားသေးတယ်ဆို
တော့အဲပြောပါရတယ်ပြော
ဒီနေရာမှာကျွန်မပြောချင်တာတော့ပေါ့နော်စီအစိုးရတစ်ဖက်သက်ရေးဆွဲထားတဲ့ဒီအခြေခံဥပဒေကိုအတင်းအဓမ္မအတီးပြုတ်ပြီးတော့2010ရွေးကောက်ပွဲကိုလည်း န်လီပါပါမပါပါဘသူပါပါမပါပါမဖြစ်ဖြစ်တဲ့နည်းနဲ့လုံးမဲ့ဆိုလို့ရှိရင်ဒါစစ်မှန်တဲ့အဖြေမဟုတ်ဘူးအဖြေမဟုတ်တာမဟုတ်တာပဲအဖြေဟုတ်တာဟုတ်တာပဲဒါကြောင့်လူလူလူတန်းစားအားလုံးပါဝင်ပြီးစစ်မှန်တဲ့အဖြေကိုရှာနိုင်မှတိုင်းပြည်ကငြိမ်းချမ်းမယ်ပါရမယ်ဒီလိုမှမဟုတ်လို့ရှိရင်အဖြေမှန်ကိုမရှာဖွေပဲငါတို့မှအာနာရှိတယ်လက်နဲ့ရှိတယ်ငွေရှိတယ်လုံချင်ရအောင်လုံနိုင်တယ်ဆိုပြီးလုံမယ်ဆိုလို့ရှိရင်ကမ္ဘာစီးပွားရေးပြက်ကတ်နဲ့အတူမြန်မာပြည်သူလူထုတရရလုံးဆင်းရဲဒုက္ခကိုရင်းစည်းခါးစည်းခံကြရတာနဲ့အတူတိုင်းပြည်ကဘုံခွဲမှုတွေစုဘူးအောင်ကြမှုတွေနဲ့ပဲဆက်လက်ရင်းဆိုင်နေရအောင်မယ်ဆိုတာကိုလည်းကျွန်မဟိုထပ်လောင်းပြောချင်ပါတယ်ဆက်သေးပြောရမယ်ဆိုလို့ရှိရင်ဟိုနားဖစစ်ဖို့အချုပ်ကြီးတွေကိုပေါ့နော်ဦးနေဝင်တို့ဦးခင်ညွန်းတို့ဘဝညီကုန်းချုပ်နေဝင်ချင်းကိုတင်ကန်းစာယူပြီးတော့လက်ရှိဘူချုပ်ကြီးတွေကသူတို့ပခုံးကမှာအပွင့်ရှိတော့လုတ်ပိုင်권ရှိတော့လုတ်တင်တာကိုလုတ်ပေးပါလို့ကျမဒီနေ့ကနေပြောချင်ပါတယ် NLD လူကြီးတွေအနေနဲ့လည်းပဲတတ်တိရှိရှိနဲ့ဒေါင်ဆန်းစုကြည်ရဲ့စကားလိုပြည်သူလူထုအတွက်ပြက်ပြက်သားသားရင်ဆိုင်နိုင်ဖို့ဒီထက်ပေါ့နော်ကျမတို့တောင်းဆိုနေတဲ့တော်တော်ကိုယ်စားလှယ်အစည်းအဝေးခေါ်ပေးပါဆိုတာမျိုးတွေဆက်လက်လုတ်ပေးဖို့ကျမတောင်းဆိုလိုသလိုလူထုကိုလည်းပဲကိုယ်နဲ့မဆိုင်သူတို့နင်းနေလို့မရတော့ဘူးဒီကနေ့နိုင်ငံရဲ့အခက်အခဲဟာငါတို့မြန်မာပြည်သူလူထုရဲ့လုံးနဲ့သက်ဆိုင်တဲ့ကိစ္စကြီးဖြစ်လာပြီးဒီခက်ခဲကြက်တဲ့ကလွတ်မြောက်ဖို့ဆိုလို့ရှိရင်ငါတို့မှလည်းတာဝန်ရှိပါလားလို့ဆိုတဲ့ခံယူချက်နဲ့လူထုကလည်းမျက်စိဖွင့်နားဖွင့်ပြီးတော့ပါဝင်ကြဖို့ကျမတိုက်တွန်းလိုပါတယ်တစ်ဆက်တည်းပဲပြည်တွင်းပြည်ပမှာရှိတဲ့ဒီမိုကရေစီအင်အားစုတွေကပေါ့စစ်စစ်လုံးလုံးနဲ့ဟန်ချက်ညီညီနဲ့ပေါ့အားလုံးဝိုင်းဝန်းကြိုးစားကြဖို့လည်းကျမအထူးတိုက်တွန်းလိုပါတယ
်ဟုတ်ကဲ့ဒေါ်အောင်အောင်လာရောဗာမြပြောလိုပါသေးလဲခင်ဗျာ
ပြောရရင်တော့ကျမတို့အခုစကဝိုင်းနေထားရပေါ့နော်ပြည်ပြည်သူတွေတရက်လုံးကပါဝင်နိုင်မှုဆိုတာလည်းမျောလင့်ပါတယ်ဒါမဲ့လို့ကျမခုနပြောခဲ့တယ်ပေါ့နော်ကျမတို့တွေကဟိုတောင်းဝင်အစင်းစင်ကိုပြည်သူအလုံးကကိုတောင်းဝင်ကိုကြည်ဖို့လဲလို့တယ်လို့ပြည်သူလွတ်တော်ကိုယ်စားလှယ်တွေတောင်းဝင်ကြည်ဖို့လို့တယ်ကိုယူထားခဲ့တဲ့တောင်းဝင်တွေကိုယူမယ်လို့ပြောခဲ့ပြီးတော့ကိုမကြည်တာရင်ကျမတို့ပါတီဝင်တွေကလည်းကိုပြောခဲ့တဲ့ဟာတွေကိုလုပ်မယ်ဆိုပြီးသုံးပြခဲ့ပြီးလုပ်ခဲ့တဲ့ဟာတွေကိုလည်းမကြည်ခဲ့တဲ့လူရှိတယ်လူကြည်ခဲ့တဲ့လူရှိတာပေါ့နော်ဒါအလုံးဝင်ဒီကျမတို့သွားရမှာကဒီဆရာနာရှင်စနစ်ပြုတ်ကြရေးကျမတို့သွားတဲ့အတွက်ဟိုနိုင်ငံရေးအဝင်းဝိုင်းအားလုံးပေါ့နော်ကျမတို့ဒါကိုစူးစီးနေသွားမယ်ဆိုလို့ရှိရင်တော့အောင်မြင်နေမှာပါဥဆောင်တဲ့လူကောင်းကောင်းမွန်မွန်ပေါ့နော်မမှန်ကန်ကန်တက်တက်မှဥဆောင်ဖို့လည်းလိုတယ်နောက်ကလက်တဲ့လူအားလုံးကတစုတစည်းဖြစ်ဖို့လည်းလိုတယ်အဲ့ဒါမှသာလေဒီစစ်အာဏာရှင်ကလဲပြုံမှာဖြစ်ပါတယ်ဒီတိုင်းအခုချိန်ချင်းမလဲပြုံနိုင်သေးတာကသူတို့ကအင်အားအများကြီးနဲ့ကျမတို့တွေဖိနေတယ်ကျမတို့အချင်းချင်းကလည်းဟိုပြုတ်ကွဲနေတယ်ဆိုတဲ့အခါကျမအောင်မြင်နိုင်ဘူးဒါမှမဟုတ်ကျမပြောလို့ပဲကျမတို့မူးတွေစီကန်းနေရှိပြီးသားနဲ့ကျမတို့ဒီမူတွေမလိုက်နာလို့ဒီလိုမျိုးအခြေအနေကြုံလာလို့ကျမမြင်ပါတယ
်။တကူတော့ရှိတာပေါ့ဒေါ်နောင်လာကျွန်တော်တို့ဒီကြားနေရတဲ့သတင်းတွေပေါ့မူတည်ပြီးပြောရမယ်ဆိုရင်တော့တစ်ဖက်မှာဒေါ်နောင်လာပြောသူလှုပ်တင်လှုပ်ထွက်တဲ့အစိပ်ပိုင်းတွေရှိတယ်ဆိုတာလည်းဖြစ်နိုင်တယ်လို့တစ်ဖက်မှာကြတော့လည်းလက်ရှိအာဏာပိုင်အဖွဲ့အစည်းတွေရဲ့ဖိနှိပ်မှုမျိုးစုံကလည်းရင်ဆိုင်နေရတဲ့အစိပ်ပိုင်းကလည်းဒါလည်းကြေကြေပြန့်ပြန့်တော့ကြားနေရတဲ့အချက်ပဲ
။အ
ဲ့ဒီတော့ရှိတာပေါ့နော်ဟုတ်ကဲ
့အဲ့
တော့ဟိုဒေါ်ခင်ညွတ်မူရောညီကုန်းကျုံအနေနဲ့ဗာများပြောခြင်းသေးလက်ခင်ဗျာ
ဟုတ်ကဲ့ဒီဒေါ်မိမိတို့ဒေါ်နောင်လာတို့ပြောသလိုပေါ့နော်ကျမတို့လောကကန်ရတဲ့နေရာမှာအခက်အခဲတွေအများကြီးတော့ရှိပါတယ်ဒါပေမဲ့ကျမတို့အားလုံးတိထားဖို့ကရှေ့မှာတက်တီဘွားတွေစတဲ့ပြီးတော့လုတ်ပြသွားတဲ့သူများရဲ့ကြိုးပမ်းမှုများကိုစံထားပြီးတော့တံမိုးရာလှုပ်ဆောင်သွားဖို့လိုပါတယ်ပုဂ္ဂိုလ်ရေးဆိုင်ရာမြေနှက်ချက်တွေပုဂ္ဂိုလ်ရေးဆိုင်ရာခန်းစားချက်တွေကိုဘေးဖယ်ထားပြီးတော့ကျမတို့ရဲ့ပန်းနိုင်ရာဘာလဲပြည်သူအားလုံးလူခွင့်ရင်းနဲ့ဒီမိုကရေစီရေးအတွက်တိုက်ပွဲဝင်နေကြတာဖြစ်တယ်ဆိုတော့ခံယူချက်ကိုမိမ့်မတော့မပြောက်ဖို့လိုပါတယ်ဒီခံယူချက်အတိုင်းကျမတို့ဟာဇွဲလုံးလာနဲ့လှုပ်ဆောင်သွားမယ်ဆိုရင်ကျမတို့လိုချင်တဲ့ပန်းနိုင်ကိုမလွဲမသွေရရှိမှာဖြစ်တယ်လို့ကျမတို့ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာအခု RFA တနင်္ဂနွေစကဝိုင်းအတွက်ပေးထားတဲ့အချိန်ကာလကလည်းလင့်သွားပြီဖြစ်တဲ့အတွက်ကျွန်တော်တို့ဒီမန်နေဂျာနားပါတော့မယ်အခုအဲ့တော့ပါဝင်ဆွေးနွေးတဲ့မိထီလာမျိုးနဲ့ NLD အတွင်မှုဒေါ်မြင့်အေးကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဒေါ်နောင်လာမော်ပြည်မြို့နယ် NLD အဖွဲ့ဝင်ကိုလည်းကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ဒေါ်နောင်လာရေ
ဟုတ်ကဲ့ရှင်ကျမလည်းကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ဘကိုးမြို့နယ် NLD အဖွဲ့ဝင်ဒေါ်ခင်ညွတ်မူကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျမလည်းကျေးဇူးအများကြီးတင်ပါတယ်ခုလိုပြောဆိုခွင့်ရတဲ့အတွက်ကြောင့်မို့
ဟုတ်ကဲ့
ဒီသူအားလုံးလည်းပေါ့နော်အားလုံးပါဝင်တဲ့ကိုခွင့်ရေကိုကိုပေါ်ပြနိုင်တဲ့သူတွေဖြစ်နိုင်ကြပါစေလို့ကျမဆုတောင်းပါတယ
်ဟုတ်ကဲ့တင်းနွေးစကဝိုင်းကိုဒီမန်နေဂျာနာကွင့်ပြုပါခင်ဗျာတော်တာချင်အားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ